2010ရွေးကောက်ပွဲမှာအနိုင်ရပြီးလွတ်တော်မှာပါဝင်နေကြတဲ့တိုင်းရင်းသားပါတီတွေစုပေါင်းပြီးနိုင်ငံရေးအကျဉ်းသားတွေလွတ်မြောက်ရေးနဲ့ပြည်တွင်းငြိမ်းချမ်းရေးအတွက်ဆောင်ရွက်သွားရေးအစိုးရအသစ်ကိုတိုက်တွန်းဖို့ပြင်ဆင်နေကြပါတယ်။ရွေးကောက်ပွဲဝင်ခဲ့ကြတဲ့ကရင်ချင်းမွန်ရခိုင်နဲ့ရှမ်းတိုင်းရင်းသားပါတီ၅ခုဟာမနေ့ဖန်မှာကျင်းပဖို့ရှိနေတဲ့အစည်းအဝေးမှာပြည်ထောင်စုလွတ်တော်အတွင်းကြုံတွေ့ခဲ့ရတဲ့အခြေအနေတွေကိုပြန်လည်သုံးသပ်ရင်းအစိုးရအသစ်ကိုအကြံပြုမဲ့အစီအစဉ်တွေကိုဆွေးနွေးသွားကြမှာပါ။ဒီကြောင့်ပြည်စုံကတော့ဆက်သွယ်ဆောင်ရွက်ထားတဲ့ထိုင်းအခြေစိုက်တင်တော့ကိုမိုးစောကတင်ပြပေးမှာပါ။
ဟုတ်ကဲ့2010ခုနှစ်ရွေးကောက်ပွဲမှာအနိုင်ရခဲ့တဲ့ဖလုံစောဝဒီမိုကရက်တစ်ပါတီချင်းမျိုးသားပါတီမွန်ဒေတာလုံးဆိုင်ရာဒီမိုကရေစီပါတီရခိုင်တိုင်းရင်းသားများတိုးတက်ရေးပါတီနဲ့ရှမ်းတိုင်းရင်းသားများဒီမိုကရက်တစ်ပါတီတို့ကနိုင်ငံရေးအပြောင်းလဲတွေအတွက်အခြေခံလုပ်ငန်းစဉ်တွေအစိုးရအသစ်ကချမှတ်နိုင်ဖို့အင်ကာနေရစပြီးနှစ်ရက်ကြာဆွေးနွေးသွားကြမှာဖြစ်ပါတယ်။ဒီလိုဆွေးနွေးရမှာနိုင်ငံရေးအကျဉ်းသားတွေလွတ်မြောက်ရေးနဲ့ပြည်တွင်းငြိမ်းချမ်းရေးကိစ္စတွေကိုအဓိကထားဆွေးနွေးသွားမှာဖြစ်တယ်လို့ရခိုင်တိုင်းရင်းသားများတိုးတက်ရေးပါတီကအထွေထွေအတွင်းမှုဦးလာစောကအခုလိုပြောပါတယ်
။အဓိကတော့ကျွန်တော်တို့ဖြတ်တန်းခဲ့တဲ့လွတ်တော်တွေပေါ့ဗျာ၊ပြည်ပြည်ရဲ့အမျိုးသားရဲ့ဟိုပြည်အောက်ရှေ့ပြည်နယ်လွတ်တော်တွေအဲ့ဒါတွေကိုကျွန်တော်ပြန်လေးသုံးသပ်မယ်ရှင်းပြီးတော့နောက်လောလောဆယ်ကြုံနေရတဲ့အဲ့ဒီနိုင်ငံရေးကျင်းသားတွေအတွက်ဖြည်းဖြည်းလုံမျက်ရှိဆန့်တက်ခွင့်ပြဿနာကျွန်တော်တို့အပြစ်ခံရဆွေးနွေးပြည်နယ်ငြိမ်းချမ်းရေးပြဿနာတွေဒီအချက်သုံးချက်ကိုပဲစကားထားပြီးဆွေးနွေးကြပါတယ်။နောက်ပြီးတော့ဒါကြီးသွားတည်နေတဲ့တိုင်းရင်းသားဒီကားတွေမှာကွန်ပျူတာတွေအတွက်စီမံရေးအသိပ္ပိပေါ့လေနောက်ထပ်ပုံစံလေး reform တွေပေါ့ဗျာပြည်ပြည်ပြောင်းလဲမှုတွေဘယ်လောက်ထိတိုက်ကြတဲ့ပေါ်ဆောင်မလဲကျွန်တော်တို့ကတော့ဘာလို့ပေါ်ဆောင်ကျင်တယ်လဲဆိုတော့ကျွန်တော်တို့အသေးသေးဆွေးနွေးရမယ်ခင်ဗျာ
ဒီအချက်တွေဆွေးနွေးသွားဖို့အတွက်မွန်ဒေတာလုံးဆိုင်ရာဒီမိုကရေစီပါတီနဲ့အကြိုညှိနှိုင်းထားပြီလို့လဲဦးလာစောကဆက်ပြောပါတယ
်ဟိုကျွန်တော်တို့လောလောဆယ်အကြိုညှိနှိုင်းတာတော့ဟိုကျွန်တော်တို့မွန်နဲ့ယာယီညှိနှိုင်းတာရှိပါတယ်ဒီတခြားပါလီမန်ကိုကျွန်တော်တို့အသေးစိတ်တော့မမြင်ရဘူးရေဝရပြောထားတာရှိပါတယ်ရှမ်းနဲ့လည်းကျွန်တော်တို့ဒီဝရသဘောပေါ်အဲ့ဒီသဘောလေးကိုကျွန်တော်ညင်ရတာရှိတယ်အသေးစိတ်ကတော့အစည်းအဝေးပြီးတော့ပေါ်လာပါလိမ့်မယ
်ရှမ်းတိုင်းရင်းသားများဒီမိုကရက်တစ်ပါတီကတော့ရွေးကောက်ပွဲအတွေ့အကြုံတွေကိုပြန်လည်သုံးသပ်ဖို့အတွက်အဓိကပြင်ဆင်ထားတယ်လို့ဗဟိုအလုံးမှုဆောင်ကော်မတီဝင်ဖြစ်တဲ့ဦးစောတန်းမြင့်ကပြောပါတယ
်ကျွန်တော်တို့ပြီးခဲ့တဲ့လွတ်တော်လောကအသေးစိတ်ကပါပဲခင်ဗျာအဓိကတော့ကျွန်တော်ဒီပြီးခဲ့တဲ့လွတ်တော်အတွေ့အကြုံနဲ့ပတ်သက်ပြီးတော့အဲဒီကအားနဲ့ဆက်အားတော်ချက်တွေပဲအဓိကစိတ်နေတော့မှာ
အခုလိုတိုင်းသားပါတီ၅ပါတီကအစည်းအဝေးကျင်းပဖို့ပြင်ဆင်ခြင်းဟာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အဖွဲ့ဝင်တွေဝါရီနိုင်ငံရေးသမားကြီးတွေ1990ပြည့်ရွေးကောက်ပွဲမှာအနိုင်ရခဲ့တဲ့တိုင်းရင်းသားနိုင်ငံရေးခေါင်းဆောင်တွေကနိုင်ငံရေးအကျဉ်းသားတွေလွတ်မြောက်ရေးအတွက်အထွေထွေလူငင်းချမ်းသာ권ပေးဖို့အစိုးရအသစ်ကိုလက်မှတ်ရေးထိုးတောင်းဆိုတာတွေအရှိအဟုန်မြင့်ဆောင်ရွက်နေခြင်းနဲ့လည်းတိုက်ဆိုင်နေတာဖြစ်ပါတယ်ပြီးခဲ့တဲ့မလအတွင်းကပြည်တော်စုလွှတ်တော်အတွင်းမှာနိုင်ငံရေးအကျဉ်းသားတွေလွှတ်ရေးကိစ္စကိုတွတ်တော်ကိုယ်စားလှယ်တချို့ကတင်ပြခဲ့ပေမဲ့လူငင်းချမ်းသာ권ကိစ္စဟာဖွဲ့စည်းပုံအရနိုင်ငံတော်သမ္မတအမျိုးသားကာကွယ်ရေးနဲ့လူငင်းရေးကောင်စီကဆုံးဖြတ်ရမှဖြစ်တယ်ဆိုပြီးစက်ခိုင်ဖွံ့ဖြိုးရေးကိုယ်စားလှယ်တွေကညှင်းပယ်ခဲ့တာကြောင့်လွှတ်တော်အတွင်းမှာဆွေးနွေးမဲခွဲခွင့်မရခဲ့ပါဘူး